ရှေးဟောင်းဖျားစီရီတွေရှိတဲ့ပုဂံမျိုးနဲ့ကမ္ဘာရှေးဟောင်းအမွေအနှစ်အဖြစ်သတ်မှတ်ခံထားတဲ့အန်ကောဝတ်ဖျားကျောင်းကြီးရှိတဲ့ကမ္ဘောဒီးယားနိုင်ငံစီရမ်ရီမျိုးတို့ကိုတိုက်ရိုက်လေကြောင်းခီးစဉ်ပြည့်စွဲဖို့အပါအဝင်နိုင်ငံခီးစဉ်လုပ်ငန်းဒီထက်မကတိုးတက်မဲ့အစီအစဉ်ကိုမြန်မာနဲ့ကမ္ဘောဒီးယားကြားမှာသဘောတူလိုက်ပါတယ်ကဘာလက်ခီးတယ်တွေကိုဆွဲဆောင်ထားနိုင်တဲ့ပုဂံနဲ့စီရမ်ရီမြို့ကြားတိုက်ရိုက်လေရင်ခီးစဉ်တွေရှိလာမယ်ဆိုရင်နိုင်ငံခြားခီးသွွားဧည့်သည်အဆများစွာတိုးလာမယ်လို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံကြားခီးသွွားလုပ်ငန်းပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုအကောင့်တွေဖော်ရေးသဘောတူစာချုပ်ကိုနှစ်နိုင်ငံကြားနိုဝင်ဘာလထဲမှာပဲကမ္ဘောဒီးယားနိုင်ငံမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီထဲမှာပုဂံမျိုးနဲ့စီရန်ရီမျိုးတို့ကြားတိုက်ရိုက်လေရင်ခီးစဉ်တွေစတင်ပြန်တမ်းမဲ့အစီအစဉ်လဲပါဝင်ပါတယ်။ရှေးဟောင်းဖျားတွေရှိတဲ့ပုဂံမျိုးစီကိုနိုင်ငံတကာကဘာလက်ခီးစဉ်တွေလာကြသလိုစီရန်ရီမျိုးရဲ့လေးမိုင်လောက်မှာရှိတဲ့အန်ကောဝစ်ဖျားကျောင်းကြီးဟာလည်းကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးကရှေးဟောင်းအမွေအနှစ်ထိန်းသိမ်းရမယ့်နေရာအဖြစ်သတ်မှတ်ခံထားရတာပါခုလိုကဘာလက်ခီးတယ်တွေအသွားများတဲ့နေရာတစ်ခုကိုတိုက်ရိုက်လေရင်ခီးစဉ်တွေပြန်တန်းပြီးချိတ်ဆက်ဖို့ဆောင်ရွက်နေတယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ကင်တန်ဝင်းကပြောပါတယ
် CRV နဲ့ပကယ်နဲ့ဆိုတာအကုန်လုံးကတော့ဒါ cultural site တွေပဲပေါ့နော်ဒီကအတန်းဟိုသူတို့ကမ္ဘောဒီးယားကဝန်ကြီးချုပ်ကမ္ဘာနိုင်ငံကိုလာတဲ့အချိန်မှာပကယ်နဲ့တောက်သွားတယ်ဒီဒီကမှာပကယ်နဲ့ CRV ကcultural site တွေဖြစ်တယ်။နောက်တစ်ခါကျတော့ဒါရင်းကျိမှုအမေမြစ်တွေလည်းရှိရတဲ့ကြောင့်မလို့ကမ္ဘောဒီးယားကတော့ဆယ်ဆိုငါးပြားလောက်လာတဲ့အချိန်မှာဒီမှာဒီဘက်ကလည်းဆက်ပြီးလာရတယ်။ဒီမှာနိုင်ငံရဲ့ arrival တွေတက်မယ်ဆိုပြီးတော့နိုင်ငံချစ်ချင်ရင်းနှီးမှုပေါ့နော်။ဟိုကလုပ်မယ်ဆိုတဲ့အခါကျတော့အလိုတရိုက်ဒီကြောင်းလိုက်ပြီးဖို့ပထမဒီနေ့ပထမဆုံးပေါ့နောက်တစ်ခါကျတော့ကျမတို့ဒီကြောင်းလိုက်ရှိစမယ်ဆိုရင်ဥပဒေဧည့်သည်တွေဒီလိုလာမယ်မြန်မာပြည်ထက်မဲ့အောက်ပေါင်းတို့တခြားသက်သာတီတွေလည်းဆက်ပြီးတော့သွားဖို့ပေါ့နော်ဟိုအဲ့လိုမျိုးလေးအခြေအနေကောင်းမယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အခုဆိုရင်ဘန်ကောက်ကို transfer လုပ်ပြီးတော့သွားနေတော့အချိန်ရကြတယ်ပေါ့နော်အဲ့ဒါကြောင့်ဒီကျမတို့ကနိုင်ငံခြားကိုတခြားဒီကြောင်းလိုက်ရှိစမယ်ဆိုတော့ဆောင်ရွက်နေရဖြစ်ပါတယ
်900ရာစုကနေ15ရာစုအထိခမာအင်ပါယာထွန်းကားခဲ့စဉ်ကာလကရှေးဟောင်းလက်ရာတွေကြန့်ရှိတဲ့ CRC ကိုနှစ်စဉ်ကဘာလက်ခီးတဲ့တန်းချီရှိပါတယ်စီဗန်ရီစီလာရောက်ကြတဲ့ခီးသွွားတွေအနေနဲ့စီဗန်ရီကနေပုဂံဒီသကိုတိုက်ရိုက်လာနိုင်မယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းခီးသွွားလုပ်ငန်းတွေတိုးတက်လာမယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတက်လွင်တို့ကပြောပါတယ
်အခုပုဂံဟိုဘာဖြတ်ဖြတ်ပေါင်းမယ်ဆိုရင်လာမယ့်နှစ်မှာကျွန်တော်တို့နှစ်တန်းလောက်ပုဂံဟိုလေး international airport တွေနဲ့ဟိုအတူတူခွင့်ပြုထားပြီးသူကစီအယူ process တွေဆောင်ရွက်နေပြီဆိုတော့လေဒါကျွန်တော်တို့အများကြီးတိုးတက်မှာပ
ါပုဂံနဲ့စီဗန်ရီတိုက်ရိုက်ခီးစဉ်ကိုတော့2018ဧပြီလလောက်မှာစတင်ပြည့်စွဲဖို့ရည်ရွယ်ထားပြီးလေရင်ပြည့်စွဲမဲ့အချိန်တွေတော့အတိအကျမတတ်မှန်ရသေးဘူးလို့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါခင်တန်းဝင်းကပြောပါတယ
်။ CRI နဲ့ပကံကမှာဒီလိုမျိုး direct လေရင်စွဲတယ်ဆိုတာပထမအဆင့်တော့ကျွန်တော်တို့က regular charter flight အဆင့်လောက်ပဲရှိလို့နေတယ်။ schedule flight တွေဘူးကတော့လည်းနည်းချင်းတောင်းအောင်ပါပေါ့နော်။ဒါ regular charter flight ဆိုတော့ကျမတို့ tour operator တွေကနေပြောမှာဒီ airline ကြီးရဲ့ဆိုကျမတို့က charter ဆွဲပြီးမယ်ဆိုတဲ့အဆင့်နဲ့ကျမတို့ပထမဆုံးလုပ်အောင်မယ်
ပကံဒေသကိုပြင်မခီးတဲ့လာရောက်လေပဲမှုဟာဆိုရင်မနစ်ကထက်ပိုပြီးတော့7300ခန့်လုံးပိုတိုးလာတယ်လို့လဲဒေါခင်တန်းဝင်းကပြောပါတယ်7ရာစုလောက်ထဲကရှေးဟောင်းလက်ရာတွေရှိတဲ့ပကံဒေသကိုကုလသမဂ္ဂ UNESCO ရဲ့ကမ္ဘာအမွေအနှစ်စာရင်းဝင်ဖို့အတွက်အစိုးရကစူးစမ်းနေတာပဲဖြစ်ပါလေခင်ဗျာ